ပြန်ပြင်းနဲ့မိုးပြဲမြို့ပေါ်မှာမနေ့ကအောက်တိုဘာ24ရက်နေ့မှာလက်နက်ကြီးကြီးကြားခဲ့လို့အမျိုးသမီးတူနဲ့ကလေးငယ်နှစ်ယောက်အပါအဝင်5ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့ကမိုးပြဲမြို့နားမှာစစ်ရင်တန်းတစ်ခုကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့ပြီးနောက်မိုးပြဲမြို့ဘက်ကိုစစ်တပ်ကလက်နက်ကြီးနဲ့ချက်ခတ်ခဲ့တာလို့မြို့ပြဲမြို့ကနေကပြောပါတယ်။အခုလိုတိုက်ခိုက်နေတဲ့အတွက်တမျိုးလုံးနှီးပါအိုးအိမ်ပြည့်ထွက်ပြေးနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမုံကပြောပြပေးပါမယ်ခင်ဗျာ။
ကယားပြည်နယ်မိုးပြဲမြို့စီကားတည့်ရက်ကွက်ကိုမနေ့အောက်တိုဘာလ24ရက်တနင်္ဂနွေနေ့ကလက်နက်ကြီးကြီးတွေကြားရောက်ခဲ့တဲ့အတွက်အသက်54နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့ရပါတယ်။ဒါ့အပြင်အသက်9နှစ်နဲ့13နှစ်အရွယ်ကလေးငယ်နှစ်ဦးအပါအဝင်ပြည်သူ5ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မိုးပြဲမြို့ကတဦးကပြောပါတယ်။မိုးပြဲမြို့ရဲ့အပြင်ဘက်မှာစစ်ရင်တန်းတစ်ခုကိုဒေသခံကာကွယ်ရေးအဖွဲ့တွေကဝိုင်းဝန်းပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာမိုးပြဲမြို့နဲ့နှစ်မိုင်လောက်ဝေးတဲ့ခမရ၄မိနစ်တရင်ကမိုးပြဲမြို့ရဲ့လူနေရပ်ကွက်တွေပေါ်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်ခတ်တာဖြစ်လို့တဦးသေဆုံးခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်
။အခုဆက်လက်လူတွေရောက်ရှိတဲ့အဖွဲ့၄၄မှတ်စီလောက်ပါ။ဆက်ဆံလာအပ်ပြီးဆက်ဆံတရရတဲ့လူတွေတော့ငားရလာလို့ရှိတယ်။အဲကလေးဒီကိုလေးပြပါမယ်ဆက်တောင်းပြပါမယ်လို့မျိုးရှိတယ်။
လက်နက်ကြီးကြီးတွေကြားရောက်ခဲ့လို့လူထိခိုက်သေးဆုံးရတယ်လို့နေအိမ်တို့လည်းပျက်စီးခဲ့ရပါတယ်ဒီအချိန်လေးကြောင့်မိုးပြဲတစ်မျိုးလုံးနီးပါးအိုးအိမ်ဆုံးခွာပြီးဘေးလွတ်ရာကိုတင်းချောင်နေကြရတယ်လို့ကိုယ်တိုင်တင်းချောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေကအခုလိုပြောပြပါတယ်
မိုးပြဲကတစ်မျိုးလုံးနီးပါးချောင်နေကြတာပေါ့ဒီနိစ္စရာဆက်ကရေးဆောက်ဖို့ဒီမှာပေါ့နော်ဆက်ကြောင်းလေးရှိမယ်ပို့တာဖုန်းကြီးကြောင်းတွေမှာရှိမယ်နောက်ခုလားလက်ခွဲမှာလက်သွင်းခြင်းမှာသေဆိုးထားတာလေလုံခဲ့တဲ့လကပဲအပြင်ဆင်ထားတာဖြစ်တာအဲ့ဒါမနည်းများပြောစနေရှိတော့လူတွေမှာရောက်ကုန်ကြတာပေါ့နော်တော်လေးကိုချောင်နေကြတာပေါ့နော်မနည်းများရှိတော့စီရဲ့ရန်တန်ပြစ်ဆမှုဝဒီဒီနေအိမ်နဲ့တော်တော်ရှိတယ်နောက်ပြီးဒီသူဒီသားတွေလည်းတော်တော်လေးတိုင်ရာရနေကြတာပေါ့နော
်ခုလိုမိုးပြဲမြို့ပေါ်မှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုမဖြစ်ခင်အောက်တိုဘာလ24ရက်နေ့မနေ့အစောပိုင်းလုံးကလိုက်ကော်မြို့ဖဲခုံမြို့ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုးပြဲပြည်သူ့ကာကွယ်ရေးတပ် MBPDF နဲ့ကရင်ပြည်မျိုးသားကာကွယ်ရေးတပ် KNDF တရင်သုံးလို့ပူးပေါင်းပြီးတော့မိုးပြဲမြို့နာမှာဂျားဖြတ်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်စစ်တပ်ကားတွေကိုပစ်ခတ်တိုက်ခိုက်ခဲ့ကြောင်း MBPDF ရဲ့တာဝန်ရှိသူတဦးက VOA ကိုပြောပြပါတယ်
ဖဲခုံ PDA ကိုတိုက်နေဆိုတဲ့အနေအထားမျိုးနဲ့သူကချီတက်လာတော့ကျွန်တော်ဒီမိုးပြဲ PDA ကနေကြားချတိုက်တာပေါ့နော်တော်တော်များနိုင်တယ်ဒီခါဂျန်ရရတဲ့လူပေါ့ကနောက်နှစ်စီးပေါ့အရှိတစည်းကဒီဂူးနဲ့တော့မကြည့်လိုက်ဘူးမကြည့်လိုက်ဆိုပြီးသူကားချင်မှဆိုလို့
စစ်ကားနှစ်စီးကိုအနည်းငယ်ပြစ်ခတ်တိုက်ခတ်ရမှာတော့စစ်သားတချို့တေဆုံးပြီးထိခိုက်ဒဏ်ရာရသူတွေရှိတယ်လို့လည်းသူကပြောပါတယ်ဒါနဲ့ပတ်သက်လို့တော့ VOA ဘက်ကအတည်ပြုလို့မရသေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ကြားပြည်နယ်တွေကမျိုးနယ်တော်တော်များများမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲကမကြာခဏဖြစ်နေတာပါ။ဒါပေမဲ့မိုးပြဲမြို့နယ်ဘက်မှာတော့ဂျွန်လကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကလေးကအခြေအနေတွေကတည်ငြိမ်ခဲ့ပြီးတော့မနေ့ကမှတိုက်ခိုက်မှုတွေပြန်ဖြစ်ခဲ့တာပါ။မိုးပြဲမြို့နယ်နဲ့မိုင်20လောက်ဝေးတဲ့ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ပေါ်မှာလည်းဒီကနေ့မှာတော့လက်နက်ငယ်တိုက်ခတ်တမ်းကြီးကြားရတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်တိုက်ပွဲဖြစ်လာရင်စစ်ကောင်စီဘက်ကလက်နက်ကြီးတွေတုံးပြီးတော့လူနေအိမ်တွေဘက်ကိုပစ်ခတ်တာမျိုးတွေလုပ်တာကြောင့်စိုးရိမ်တယ်လို့လည်းသူတို့ကပြောပါတယ်ကြားပြည်နယ်တွေကဒီမော့ဆိုးမြို့နယ်မာနေပလောရက်ကွက်ထဲမှာလည်းဒီနေ့တိုက်ပွဲမရှိဘဲနဲ့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်တလုံးပျက်စီးပြီးတော့မပေါက်ကွဲသေးတဲ့လက်နက်ကြီးတွေကြားခဲ့တယ်လို့ဒီမော့ဆိုးပြည်သူ့ကာကွယ်ရေးတပ်ကထုတ်ပြန်ထားပါတယ်ကြားပြည်နယ်တစ်ခုလုံးမှာတော့စစ်ကောင်စီတပ်တွေဘက်ကအင်အားတိုးချဲ့ပြီးတော့လှုပ်ရှားနေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိကြားပြည်နယ်ထဲမှာတော့လွိုက်ကော်မိုးပြဲဒီမော့ဆိုဖရူဆိုဘော်လခဲဆားတဲ့မြို့နယ်တွေမှာတိုက်ပွဲတွေရှိနေတာကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဟာအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်။